ဒီဘက်ကနေ LNG ဓာတ်ငွေ့ဝယ်ယူတင်သွင်းပြီးလုပ်မဲ့လျှက်စစ်ထုတ်လုပ်ရေးစီမံကိန်းကိုတရားဝင်တင်တာမခေါ်ပဲဆောင်ရွက်တဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြခဲ့ကြပြီးတင်တာမခေါ်ပဲပြီးခဲ့ရမှာဒီလုတ်ပိုင်ခွင့်ရသွားတဲ့ကုမ္ပဏီတစ်ခုဟာအာဂတိလိုက်စားမှုကော်မရှင်ကနေခေါ်ယူစစ်ဆေးခဲ့တဲ့ဝန်ကြီးရာဒူးနေရာကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းရဲ့ဇနီးလုတ်ကင်နေတဲ့ကုမ္ပဏီဖြစ်တာမို့တရားမျှတစွာလုတ်ပိုင်ခွင့်ရတာမဟုတ်ဘူးလို့အတိုက်ခံပါတီကြံ့ခိုင်ဖွံ့ဖြိုးရေးအမတ်ကလွှတ်တော်မှာဆွဆွဲလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကတင်ပြမှာပါ
အခုကြောင်လီတွေထဲမှာလည်းဒါ Supreme Safety Company Limited က project နှစ်ခုကိုပောင်းရင်ပတ်သက်ပါတယ်ပြည်ပလောကမှာတော့အဲ့ဒီကုမ္ပဏီကအငြင်းစားရှိသွားတဲ့အခုစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့သတိကလုံနေတယ်ဆိုပြီးတော့ကျွန်တော်တို့ကသိရတယ်တခါအဲ့ဒီ Supreme Company ဟာဝင်းကြီးပိုင်ဆိုင်တဲ့ယူရီးမြန်မာနဲ့ဥပောက်ထားတဲ့လောက်ကဲမှာရှိတယ်ဆိုရတယ်ပြောနေရတယ်ကျွန်တော်နားနဲ့မထောက်ကျွန်တော်ကြားနေရတယ်မဆွတ်ဆဲဘူးကျွန်တော်ကြားရအောင်ကျွန်တော်ဖြစ်ပါတယ
်ဒီကနေ့ပြည်သူ့လွှတ်တော်မှာအတိုက်ခံပါတီကြံ့ခိုင်ရေးဘက်ကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကအခုလိုဆွတ်ဆွဲပြောဆိုလိုက်တာဖြစ်ပါတယ်ဒီလိုဆွတ်ဆွဲလိုက်တဲ့အပေါ်လာရောက်ဖြေကြရဲ့လျှက်စစ်ဝင်းကြီးကဒီလုပ်ငန်းတွေမှာဆွတ်ဆွဲပြောဆိုခဲ့တယ်လို့ဝင်းကြီးဟောင်းဦးကျော်ဝင်းဇနီးနဲ့ပတ်သက်ချင်းရှိမရှိကိုဖြေရှင်းချက်ထုတ်ပြီးရှင်းပြခဲ့တာမရှိခဲ့ပါဘူးဝင်းကြီးဟောင်းဦးကျော်ဝင်းစနီးအလုပ်လုပ်တဲ့ဆိုတဲ့ Supreme Trading Company ဟာ ARD နဲ့ကြောက်ဖြူဒေတာတွေမှာနှစ်နေရာတိတိလုတ်ပိုင်ခွင့်ရထားတာဖြစ်ပါတယ်ဒီကုမ္ပဏီဟာ2005ခုနှစ်မှာကုမ္ပဏီစည်ရင်တင်သွင်းထားတဲ့ကုမ္ပဏီဖြစ်ပြီးပိုင်ရှင်အမည်ဦးစိန်မြင့်ဒါရိုက်တာဒေါ်မြတ်တန်နာနဲ့ဦးစော်နိုင်သိန်းအမည်တို့နဲ့ကုမ္ပဏီမှတ်ပုံတင်ရုံးမှာတရားဝင်မှတ်ပုံတင်ထားတာဖြစ်ပါတယ်။မင်းကင်းပြည်သူ့လွှတ်တော်ကိုလည်းဥမောင်မြင့်ဆွဆွဲထားသလိုအဲဒီကုမ္ပဏီမှာဝင်ကြီးဟောင်းဦးကျော်ဝင်းဇနီးပါဝင်ပတ်သက်ခြင်းရှိမှရှိကို VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကုမ္ပဏီဘက်ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေကြားခြင်းမရှိခဲ့ပါဘူး။ဦးကျော်ဝင်းပြည်တော်စုဝင်ကြီးအနေနဲ့လောက်ကင်တုံးကဖော်ပြခဲ့တဲ့ကိုရီးယားဇွင်တဲမှာတော့ဇနီးတွေကိုမိခိုအနေနဲ့သာဖော်ပြထားခဲ့ပါတယ်။အစိုးရကလုပ်မဲ့ရန်ကုန်အေရဝတီရခိုင်နဲ့တနင်္လာရီဒေသတွေမှာ2020ပြည့်နှစ်မှာမဂါဝတ်3000ထွက်ရှိမဲ့လက်စစ်တပ်အားပေးစက်ရုံ4ရုံဟာအမေရိကန်ဒေါ်လာ5ဘီလီယံကုန်ကျမယ်လို့ဆိုထားပါတယ်။လုတ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေကတော့အေရဝတီတိုင်းကံပေါက်ဒေသမှာ Total Gas and Power Business Service SAS နဲ့Siemens AG အေရဝတီတိုင်းမီးလောင်ကြိုင်မှာတော့ JFU Holding Company Limited နဲ့ Supreme Trading Company Limited ရန်ကုန်တိုင်းအလုံးမှာတော့ TTCL Public Company Limited ကြောက်ဖြူမှာတော့ Sino Hydro Corporation Limited နဲ့ Supreme Trading Company Limited တို့ကိုလုတ်ပိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ဒီလုတ်ပိုင်ခွင့်ကိုတော့ပြီးခဲ့တဲ့ January လကထုတ်ပေးခဲ့တာဖြစ်တယ်လို့ Clearstick စွမ်းအင်ဝန်ကြီးဦးဝင်းခိုင်ကလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီလိုဆွဆဲမှုနဲ့ပတ်သက်ပြီး Clearstick ဝန်ကြီးက2019ခုနှစ်ဇွန်လ17ရက်နေ့ကကျင်းပတဲ့စီးပွားရေးရာကော်မတီမှာဆုံးဖြတ်ချက်အရအစိုးရပုတ်ကလေးကပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေဆောင်ရွက်တာမှာရင်းနှီးမြှုပ်နှံသူအစီအစဉ်နဲ့ဆောင်ရွက်လိုတဲ့အစိုးပြုစီမံကိန်းတွေကိုနိုင်ငံတော်နဲ့ဒေသအကျိုးဖြစ်ထွန်းမှုပေါ်မူတည်ပြီးတင်တာလုပ်ငန်းစဉ်မလို့အပယ်ခွင့်ပြုနိုင်တယ်လို့ဆိုထားတာမို့တင်တာမခေါ်တာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ရက်စင်းနဲ့သွားရင်ဝင်ကြီးတယောက်အနေနဲ့နောက်3နှစ်မှာကိုတိုင်းပြည်မှာဓာတ်ငွေတွေပုံတော့မှာကိုတည်တည်နဲ့ဘာမှမလှုပ်ရှားပဲမလှုပ်ပဲမကြိုက်ပဲနေလို့မရပါဘူးတန်ခွေဆယ်ဟုံကလောလောဆယ်မီဂါဝတ်1400ကျော်ကျွန်တော်တို့ပေးနေပါတယ်။နောက်3နှစ်မှာအဲ့ဒီပြည်တွင်းတန်ခွေတွေမရရင်ကျွန်တော်တို့1400မီဂါဝတ်စနစ်နဲ့ကနေပြုတ်ထွက်သွားမယ်ဆိုရင်ဒီမှာရှိတဲ့မှန်ကြီးများအားလုံးဘာတွေဖြစ်ကုန်လဲဆိုတာမှန်းဆလို့ရပါတယ
်။ဝင်းကြီးဘက်ကပြန်လဲဖြေကြားတာနဲ့ပတ်သက်လို့ဥမောင်မြင့်သဘောထားကို VOA ကဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုဖြေကြားသွားခဲ့ပါတယ်။
ဒေါ်သာစုကြည်ဦးစီးတဲ့စီးပွားရေးကော်မတီကတန်းတာခေါ်စရာမလိုဘူးလို့ပြောတယ်ဆိုပြီးပြောတာ။ဒေါ်သာစုကြည်ရဲ့စီးပွားရေးကော်မတီဆိုတာသမရရုံးရဲ့အောက်မှာပဲရှိတယ်။သမရရုံးကထုတ်ထားတဲ့ညွှန်ကြားချက်ဖြစ်တဲ့စီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တန်းတာခေါ်ရမယ်ဆိုတဲ့နှစ်မြေဆောင်2019ကိုကျော်သွားလို့မရဘူး။ဘာကြောင့်လို့စီးပွားရေးကော်မတီမှားတယ်လို့ငါဝေဖန်တယ်။ဒုတိယတစ်ချက်ကတော့ဒေါ်သာစုကြည်ဦးစီးတဲ့စီးပွားရေးကော်မတီဟောဒီလျှက်စစ်ဥပဒေကိုကျော်လို့မရဘူး။အဲ့တော့သူတကယ်တမ်းကျတော့ဘာမှတည်တည်ပပအချိန်သွားပဲနဲ့နောက်ဆုံးတော့လေတိုင်းပြည်ရဲ့လိုအပ်ချက်ရလိုအပ်ပါတယ်ဆိုတာလိုအပ်ချက်ရလုပ်ပေမဲ့ဥပဒေကိုချိုးဖောက်လို့မရဘူးဒါပဲဟိုလက်ရှိသူတို့ဒီဥပဒေကိုချိုးဖောက်နေတယ်ဒေါ်စောစုကြီးပါတယ်လို့ငါမပြောဘူးဒီသူတို့ဒီသူကပါတယ်ပြချတယ်ဘုရားလုပ်နေတာ တော်စားသူကြည့်ဖို့သူကဗာလဲသူက explain လုပ်တာပေါ့အ
ဲ့ဒီစီမံကိန်းလေးကူကို Supreme Company အပါအဝင်ပြည်ရင်းလုပ်ငန်းရှင်အချို့ဟာနိုင်ငံတကာကုမ္ပဏီအချို့နဲ့ပူးတွဲလုပ်ပိုင်ခွင့်ရရှိတာဖြစ်ပါတယ်ရှင်